မြန်မာနိုင်ငံမှာဒီအပိုင်းအတွင်းကိုဗစ်အဓိပ္ပာယ်လူနာတိုးလာနေတဲ့အထက်အိန္ဒိယနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ချင်းပြည်နယ်မှာအများဆုံးတွေ့နေရပြီးလူသေဆုံးတဲ့အထိကြုံနေရပါတယ်ဗီဇာပြောင်းကိုဗစ်ကူးစက်မှုတွေကြုံနေရတဲ့အိန္ဒိယနိုင်ငံကနေနယ်စပ်ဒေသမှာကူးစက်မှုနဲ့သေဆုံးမှုတွေကြောင့်မြန်မာနိုင်ငံမှာကာယရောဂါတတိယလှိုင်းကြုံရမှာကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြတာပါအိန္ဒိယနယ်စပ်ကကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ချင်းပြည်နယ်ကျန်းမာရေးဦးစီးမှုနဲ့တွန်းဆန်မြို့နယ်ကျန်းမာရေးမှုတို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြထားပါတယ်
။ဟုတ်ကဲ့ချင်းပြည်နယ်တွန်းဆန်မြို့ရှိကြည်ခါမှာကိုဗစ်ကြောင့်ကျသားရင်းနေတရက်ထဲသုံးသေဆုံးခဲ့ရပြီးနောက်အခုတူထပ်သေဆုံးခဲ့တာကြောင့်တွန်းဆန်မြို့နယ်တစ်ခုလုံးမှာဆိုရင်ဒီအပိုင်းအတွင်းစုစုပေါင်းသေဆုံးရသူက9ဦးထိရှိသွားပါပြီ။အဲဒီတော့အခုနောက်ဆုံးဒီချင်းပြည်နယ်ကအခြေအနေကိုဒီနေ့ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးကိုမနေ့ညကမေးရမှာ
ဒီနေ့မနေ့ကတော့သေဆုံးမှုတယောက်ရှိပါတယ်ဗျ။အဲလက်ရှိဖြစ်နေတဲ့အနေအထားတစ်ခုကိုတော့ဒါကုသရောဂါသဘောတဘောကစဖြစ်တဲ့ဆိုကုသမှုကတက်သွားတာပေါ့နော်။ဆက်သွားကျွန်တော်တို့လည်းများများရှာနေလို့နေတာဖြစ်တဲ့ပြေမကြခင်မှာတော့ကျွန်တော်ထင်ပါတယ်အတိုင်းအတာတစ်ခုရထိချုပ်သွားနိုင်မှာပါ။ဒီနေ့လည်းကျွန်တော်တို့ video conference မှာလည်းပဲဒီကိစ္စကိုကျွန်တော်တို့ဒီအောင်စုဝင်ပြီးတဲ့နေပြည်တော်ကဒီအနေနဲ့ပတ်သက်တဲ့ EU ကဌာနတွေရောကျန်တဲ့ supporting unit တွေရောအားလုံးပေါင်းပြီးတော့ဒီအောင်ပေါင်းထိထုတ်နိုင်မှုလုပ်နေကြတာပေါ့နော်။နောက်ပြီးတော့ဒီပြည်နယ်ကောင်စီရောပေါ့နော
်။အခုနောက်ဆုံးသတင်းရမှုအသေးစိတ်ကိုလည်းချီခါတိုက်နယ်ဆေးရုံကိုကြီးကြပ်ရတဲ့တွန်းဆန့်မျိုးနဲ့ကျန်းမာရေးမှုဒေါက်တာထန်ရှင်းခိုင်ကိုမနေ့ညကမေးခဲ့ရမှာ
။ခုတည်သွားတဲ့လူနာကတော့ဆေးရုံမလာခင်အိမ်မှာလည်းသူက9ရက်လောက်သူ့ဟာသူဆေးကူးပြီးတော့အိမ်မှာနေမကောင်းဖြစ်ခဲ့တယ်လို့တော့ကြားတယ်။ဆိုတော့သူစီးုံလာတဲ့အချိန်မှာနည်းနည်းအဆုတ်ကလည်းတအားကြောင်သွားပြီဆိုတော့ကျွန်တော်တို့အတက်နိုင်ဆုံးစီးကူပတ်မှုပြုလုပ်ပြီးမဲ့အချိန်ကြီးမကောင်းပဲနဲ့ဒီနေ့မနေ့ငားနိုင်မှာပေါ့နော်ဆုံးသွားပါလေအဲ
့ဒီတော့အခုကိုဗစ်တတိယလှိုင်းကိုရှေ့တန်းကနေကာကွယ်နေရတဲ့ချင်းပြည်နယ်မှာအဓိကအခက်အခဲဆုံးကဘာဖြစ်နေပါလဲလို့မေးရမှာပြည်내ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးက
မင်းပါပါပေါ့ဗျာမင်းပေါ့အဲ့မှာရှိတဲ့တိုင်းနယ်ဆရာဝန်ရနဲ့ဟိုဒီဒီဝါဖြစ်တော့အလုံးမွန်တဲ့ခါကျကျွန်တော်တို့ကအဲ့မှာဆရာဝန်အားနည်းနေတာပေါ့ကျွန်တော်တို့ဒီဘက်ကနေပြီးတော့အခုဆရာဝန်နေနဲ့ဖြည့်ဆည်းဖို့တော့လုပ်နေတယ်ပေါ့နော်ရပိုင်းအတွင်းရောက်လာပါလိမ့်မယ
်ဒီနေရာမှာမြန်မြန်နဲ့များများပိုးရှိနေတာကိုသိပြီးဂွေးဆက်လိုက်နိုင်ဖို့ဆေးစရာမှာစိန်ခေါ်မှုဘာတွေရှိပါလဲလို့မေးရမှာတော့ဒေါက်တာအောင်မြင့်ဦးကပဲ
ဆေးတဲ့နေရာမှာတော့စိန်ခေါ်ချက်ရလို့တော့မရှိပါဘူးကျွန်တော်တို့ဒီ RTD တွေနဲ့လည်းသူဖြစ်တဲ့နေရာ26ရက်ညမှာသတင်းကိုသိတယ်26ရက်ညကလေးကကျွန်တော်တို့ဆရာကြီးညွှန်ကြုံဆိုရင်လည်းကျွန်တော်တို့စက်တကြီးကိုလှမ်းပြီးသတင်းမေးတယ်ဆရာကြီးကလည်းဝင်ကြီးကိုညာရီချင်းပဲကျင်ကြပြီးမနေ့ကျတော့ကျွန်တော်တို့ဖုန်းနဲ့ချိတ်ဆက်ပြီးတော့28ရက်နေ့ဆိုကျွန်တော်လိုအပ်တဲ့ပစ္စည်းတော်တော်များများဆိုတာကသူတို့လက်ထဲမှာအင်းထဲရှိတယ်ပေါ့ဆေးတိုလီမူလီတော့စနစ်နဲ့ဝယ်ရတာဖြစ်တဲ့အတွက်လေဆေးတွေတော့ချက်ချင်းပါမလာဘူးပေါ့နော်ဂျန်နဲ့အောက်ဆီဂျင်တို့PPE တို့စာကြည့်ကလပ်တို့ E club တို့ပေါ့အဲ့လိုအရာတွေကတော့ချက်ချင်းရောက်လာပြီးတော့ဟိုတရက်အတွင်းမှာပဲကျွန်တော်တို့ပို့နိုင်ပါတယ်။ယောဂရှာကူကြီးအနေနဲ့ RDD ဆိုရင်3000ချက်ချင်းရပြီးတော့နောက်နေ့သူတို့ဒီမှာလည်းအဲ့ချိန်မှာ250လောက်လက်ကျန်ရှိသေးတယ်ဆိုတော့အဆင်ပြေပါလေ
။ဒါအပြင်စေဝါလိုအပ်မှုအနေအထားကိုမေးရမှာလဲဒေါက်တာအောင်မြင့်ဦးကမြို့နယ်ကျန်းမာရေးမှူး TMO နဲ့တွဲလှုပ်ဆောင်နေပုံကို
တခြားစေဝါလိုအပ်မှုဆိုတာကတော့သူတို့မနေ့ကဆိုကျွန်တော်သူတို့ item 30လောက်တင်တယ်ဒီနေ့ကျွန်တော်က92မျိုးပေးလိုက်ပြီပေါ့နော်ကျွန်တော်တို့လက်ထဲမှာမရှိတဲ့ဒီ9မျိုးလောက်ကိုကျွန်တော်တို့ကသူတို့ရဲ့ဈေးပိစာပြင်ရံမွေရှိတယ်နောက်တစ်ခါသူ့မှာရှိတဲ့နိုင်ငံတော်ကချပေးထားတဲ့ငွေနဲ့ဝယ်သုံးဖို့ကျွန်တော် TMO လေးကိုမှာထားပါတယ်ဗျနောက်တစ်ခုကအခုချိန်မှာじゃသူတို့ကိုယ်တိုင်လည်းပဲဒီ data တွေမှာသွားဝယ်ရတာပါညာနောက်တစ်ခါဝယ်ခြင်းနဲ့ဈေးကအဲကလေးလူနေရာမျိုးမှာလည်းအဲပြဿနာလေးတွေရှိနေတာဖြစ်တဲ့အတွက်အဲ့လိုမလုံလောက်တာလည်းဖြစ်ပါလိမ့်မယ
်ဒါအပြင်ဒီကြီးကားတိုက်တဲ့ဆေးရုံတွေဂရင်အနေထားကိုမေးရမှာလဲဒေါက်တာအောင်မြင့်က
လက်ရှိမှာပေါ့နော်ဂရင်စိတ်30ကျွန်တော်တို့ပြင်ဆင်ထားပါတယ်နောက်ထပ်လည်းပဲအခုကျွန်တော်တို့ဒီကြီးကားအတွက်25ဂရင်နဲ့တွန်းဆန်အတွက်ဂရင်50ဒီနေ့ပဲတောင်းလိုက်ပါပြီဗျညာလို့ပြေးမှာပါမကြခင်လေးရောက်လာပါလိမ့်မယ်ထင်ပါတယ
်အဲ့တော့အိန္ဒိယနဲ့နယ်စပ်ကပ်နေတဲ့ကြီးကားမြို့မှာအခုတည်ဆုံးမှုတွေကိုရှော့ချနိုင်ရေးဘလို့အကြံပြုခြင်းပါလဲလို့မေးရမှာမြို့နယ်ကျန်းမာရေးမှူးဒေါက်တာထန်ရှင်းခန့်က
အဓိကတော့ကိုဗစ်လက္ခဏာတွေကိုကိုကိုတန်တရာရှိလာပြီဆိုရင်ပေါ့နော်အသက်နိုင်ဆုံးရက်တွေမဆောင်မဲနဲ့အမြန်ဆုံးနေနဲ့အနည်းဆက်ဆုံးစီးရုံစီးခန်းတွေမှာဒီကိုဗစ်ပိုးချင်းမီစစ်ဆေးနိုင်ဖို့အကြံပြုချင်ပါတယ်အချင်းမီစစ်ဆေးပြီးတော့ဆော့တိလို့ရှိရင်တော့ဒီအဆောက်ရောင်နာတော့ပါတော့လဲကျွန်တော်အချင်းမီကိုးနိုင်မှာပေါ့နော်ဒီကိုဗစ်ကကွယ်စီးမင်းစီးခန်းတွေတွေလိုက်နာပြီးတော့ဆော့ဆော့တိမယ်ဆိုရင်တော့အကုန်လုံးမကကွယ်နိုင်တော့မှာနော်ဒီဆုံးမှုရှော့ချနိုင်မယ်လို့တော့ထင်ပါတယ
်တကယ်တော့အခုလိုကိုဗစ်တတိယလှိုင်းကိုကာကွယ်နေရချိန်မှာပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်ဆေးအတက်နိုင်ဆုံးထိုးကြဖို့နဲ့ စစ်ကောင်စီအနေနဲ့လည်းဒီကာကွယ်ဆေးပါဝင်အခြားလိုအပ်တဲ့စေဝါတွေကိုအချိန်မီဖြန့်ယူပေးရေးသေရေးရှင်ရေးကြီးနေပြီလို့လည်းကျန်းမာရေးဝန်ထမ်းတွေကထောက်ပြနေကြပါတယ်ခင်ဗျ။